တောင်ကိုရီးယားနိုင်ငံကိုရောက်လာမယ့်မြန်မာသမ္မတဦးသိန်းစိန်နဲ့တောင်ကိုရီးယားသမ္မတအီမြောင်ဘက်တို့တွေ့ဆုံကြတဲ့အခါကိုရီးယားကျွမ်းဆဲဒေသအပါဝင်ဒေသတွေအရေးကိစ္စတွေကိုတွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်မြန်မာသမ္မတရဲ့ခီးစဉ်ကနေတောင်ကိုရီးယားနဲ့မြန်မာနိုင်ငံကြားဆက်ဆံရေးပိုပြီးတိုးတက်လာဖို့မျှော်လင့်တယ်လို့တောင်ကိုရီးယားသမ္မတရုံးကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်အပြည့်အစုံကိုတော့မဆုမြတ်မုံကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာပြည်တောင်ကိုရီးယားသမ္မတအီမြောင်ဘက်ရဲ့ဖိတ်ကြားချက်နဲ့အောက်တိုဘာလ၈ရက်ကနေ၁၀ရက်နေ့အထိတောင်ကိုရီးယားနိုင်ငံကိုလာရောက်မဲ့သမ္မတဦးသိန်းစိန်နဲ့သမ္မတအီမြောင်ဘက်တို့အောက်တိုဘာ၉ရက်နေ့မှာတွေ့ဆုံကြမယ်လို့တောင်ကိုရီးယားသမ္မတရုံးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံကြတဲ့အခါဆွေးနွေးကြဖို့ရှိတဲ့ကိစ္စတွေကိုသမ္မတရုံးပြောခွင့်ရသူအီမီယောင်က VOA ကိုအခုလိုပြောပါတယ်
။ဟမ်ဘန်ဒူတုံဘူကမီတုံနာမအာဆီယံဂျီယော့ချုံဆေဝါဖူဂျေမူဒေဆာယံယောက်ပါအနေကနေသတို့
တောင်ကိုရီးယားကျွန်းဆွယ်အပါအဝင်အရှေ့တောင်အာရှနဲ့အရှေ့မြောက်အာရှဒေသအရေးကိစ္စတွေအပြင်နိုင်ငံတကာကိစ္စတွေမှာပူးပေါင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုခေါင်းဆောင်နှစ်ယောက်ကြားမှာအမြင်ဖလှယ်ကြမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရုံးပြောခွင့်ရသူပြောသွားတာဖြစ်ပါတယ်။ဒါအပြင်ကုသန်းရောင်းဝယ်ရေးရင်းနှီးမြှုပ်နှံမှုနဲ့အပြန်အလှန်ယဉ်ကျေးမှုဖလှယ်ရေးကိစ္စတွေကိုလည်းသမ္မတဦးသိန်းစိန်နဲ့သမ္မတအီမြောင်ဘက်တို့ဆွေးနွေးကြဖို့ရှိပါတယ်။သမ္မတဦးသိန်းစိန်ရဲ့၃ရက်ကြာခီးစဉ်အတွင်းတောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရုံးကပြောပါရယ်မြန်မာသမ္မတရဲ့ခီးစဉ်ဟာတောင်ကိုရီးယားနဲ့မြန်မာနိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအဓိကအာရုံစိုက်မဲ့ခီးစဉ်ဖြစ်ပေမဲ့မြန်မာနဲ့မြောက်ကိုရီးယားကြားစစ်ရေးဆက်ဆံမှုရှိနေတဲ့ကိစ္စကိုလည်းဆွေးနွေးကြလိမ့်မယ်လို့အမည်မဖော်လိုတဲ့တောင်ကိုရီးယားတာဝန်ရှိသူတယောက်က VOA ကိုပြောပါရယ်ဒီနှစ်မေလတုန်းကတောင်ကိုရီးယားသမ္မတအီမြောင်ဘက်မြန်မာနိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်နဲ့တွားရောက်ခဲ့စဉ်တုန်းကလည်းစီးပွားရေး၊ကုန်သွယ်ရေး၊စွမ်းအင်စတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အပြင်လူသားချင်းမြေဖွံ့ဖြိုးတိုးတက်ရေးအတွက် scholarship အစီအစဉ်တွေလုပ်ဖို့ Korea Development Institute ကိုနမူနာယူပြီးတော့နိုင်ငံတော်ပိုင်းစီးပွားရေးသုတေသနသိပ္ပံတစ်ခုတည်ထောင်ဖို့အတွက်ပူးပေါင်းလုပ်ကြဖို့သဘောတူခဲ့ကြပါတယ်။အခုတောင်ကိုရီးယားကိုလာရောက်မဲ့မြန်မာသမ္မတရဲ့ခီးစဉ်ကနေတောင်ကိုရီးယားနဲ့မြန်မာနိုင်ငံကြားဆက်ဆံရေးပိုမိုခိုင်မြဲစေဖို့မျှော်လင့်ထားတယ်လို့လည်းတောင်ကိုရီးယားသမ္မတရုံးကပြောပါရရှင်။